မြန်မာနိုင်ငံတွင်ပဋိပက္ခတံထိခိုက်ခံစားနေရတဲ့လူမှုအသိုက်ပွဲတွင်ဒိမတ်နိုင်ငံကကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကိုဒိမတ်ကိုရိုနာ25တန်အမေရိကန်ဒေါ်လာ 3.8 တန်ပေးလှူလိုက်ပါတယ်။ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်ပါဝင်မြန်မာနိုင်ငံရှိပြည်နယ်တိုင်းဒေသကြီးအသီးသီးမှာပဋိပက္ခကြောင့်နေရစွတ်ခွာတိမ်းရှောင်နေရသူလူရေ36,000ဝန်းကျင်ရှိတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကဆိုပါတယ်။ခုလိုနေရစွတ်ခွာတိမ်းရှောင်နေရသူတွေနဲ့တခြားထိခိုက်လွယ်မိသားစုဝင်တွေကိုနေ့စဉ်ကူညီနေရမှာဒိမတ်နိုင်ငံရဲ့ကူညီငွေဟာအများကြီးအထောက်အကူပြုတယ်လို့ WFP ဒိမတ်ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒိမတ်နိုင်ငံကပေးအပ်တဲ့ဗန္ဒငွေပံ့ပိုးကူညီမှုဟာအခုလိုလိုအပ်ချက်တွေမြင့်တက်လာတဲ့အခါအချိန်ကရောက်ရှိလာတဲ့အတွက် WEP ရဲ့မြန်မာနိုင်ငံတွင်းကစားလုပ်ငန်းတွေမှာအထောက်အကူအများကြီးဖြစ်စေပါတယ်လို့ WEP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Stephen Anderson ကပြောတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကားလျော်စွာပဲလိုအပ်ချက်တွေပုံပုံများပြားလာပြီးမဲ့ဒိမတ်နိုင်ငံရဲ့အထောက်ပံ့ဟာတကယ်လိုအပ်နေတဲ့လူတွေကိုကူညီပေးနိုင်နိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ရုံးရဲ့တန်ရုံးကြီးကမစ္စတာအန်ဒရော့ဂတ်ကဆိုပါတယ်